မြန်မာစစ်တပ်ကလွတ်တော်အမတ်တူနဲ့ရိုက်တာသတင်းဌာနပေါ်တရားစွဲထားတဲ့တွေကိုရုတ်သိမ်းပြီးဖို့လူခွင့်ရေးဆိုင်ရာအာဆီယံလွတ်တော်အမတ်များဖွဲ့ APHR ကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကရခိုင်ပြည်နယ်ပူစီတော်မြို့နယ်မှာလက်နက်ကြီးကြီးကြားရရာကရွန်ဂျာမျိုးသမီးနှုတ်တိုက်ဆုံတဲ့ဖြစ်စဉ်မှာစစ်တပ်ရဲ့လက်ချက်အဖြစ်ဒေသခံလွတ်တော်ကိုယ်စားလှယ်တစ်ခုကိုးကားပြီးရေးသားခဲ့တဲ့အတွက်ရိုက်တာသတင်းဌာနနဲ့လွတ်တော်အမတ်တို့ကိုဆက်သွယ်ရေးအဥ်တွေ66ကာကြီးနဲ့စစ်တပ်ကဒီသတင်းပတ်ထဲမှာပဲတရားစွဲထားတာပါ။မြန်မာစစ်တပ်ကတော့ရွန်ဂျာမျိုးသမီးတွေတိုက်ဆုံတဲ့ပြစ်ခတ်မှုဟာရခိုင်လက်နက်ကိုင်ဖွဲ့ AA လက်ချက်အဖြစ်ဆွဆွဲထားတယ်လို့အေအေဖွဲ့ကလည်းစစ်တပ်လက်ချက်ဖြစ်နေတံပြန်ဆွဆွဲထားပါတယ်။မလေးရှားနိုင်ငံကလွတ်တော်ကိုယ်စားလှယ်တစ်ခုလက်ဖြစ် APHR ဖွဲ့ရဲ့ဥက္ကဋ္ဌလက်ဖြစ်တဲ့ Charles Santiago ကတော့မြန်မာစစ်တပ်အနေနဲ့ဆွဆွဲချက်တွေကိုဖြစ်ရှင်းလို့ရတယ်ဆိုရင်ရာဇဝတ်ကြောင်းနဲ့တရားစွဲတာမျိုးမဟုတ်ပဲတခြားနည်းလမ်းနဲ့သာဖြစ်ရှင်းသင့်တဲ့အကြောင်းဗိုလ်ထုနေကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါ။မြန်မာလူမျိုးတပ်ဖွဲ့တွေအနေနဲ့ရခိုင်ပြည်နယ်မှာဗလိုက်မှုခင်းပြီးတိကျမှန်ကန်တဲ့သတင်းတွေဖော်ပြနိုင်မှုစစ်မှန်တဲ့ဆန္ဒရှိတယ်ဆိုရင်သတင်းသမားတွေကိုလွတ်လပ်လပ်သတင်းယူခွင့်ပေးဖို့နဲ့အင်တာနက်အဆက်အသွယ်ဖြတ်တောက်မှုတွေကိုအဆုံးသတ်ဖို့လဲတိုက်တွန်းထားပါတယ်။